မနေ့ကလုတ်ခဲ့တဲ့အမေရိကန်ပြည်ထောင်စုပါတီတွင်သမ္မတလောင်းရွေးချယ်ပွဲတွေမှာလက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ဟာသူတို့ရဲ့သက်ဆိုင်ရာပါတီအသီးသီးမှာအားလုံးနီးပါးအနိုင်ရလိုက်တဲ့အတွက်ကြောင့်အခုလာမယ့်နိုမာလာသမ္မတရွေးကောက်ပွဲမှာလည်းသူတို့နှစ်ယောက်ပဲပြန်လည်ရှင်ပြန်ရဖို့ပူပြီးနှိစံနေပါတယ်။ Republican Party တွင်ပြိုင်ပွဲဝင်အားလုံးနီးပါးအနိုင်ရလိုက်တဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကတော့မနေ့ကရွေးကောက်ပွဲတွေဟာတမိုင်းမှာအရေးကြီးဆုံးနေ့တစ်နေ့ဖြစ်အောင်ပွဲခံပြောဆိုနေပါတယ်။
An amazing night, an amazing day. It's been an incredible period of time in our country's history. It's been sad and so.
အရင်ကမရှိခဲ့ဘူးတဲ့အံ့ဩဖို့ကောင်းလောက်အောင်အပြတ်အသတ်အနိုင်ရတဲ့နေ့တစ်နေ့ဖြစ်တယ်လို့တိုင်းပြည်ရဲ့သမိုင်းအတွက်ထူးခြားတဲ့အချိန်တွေကိုကြုံတွေ့နေရပြီဆိုပြီးသမ္မတဟောင်းဒေါ်နယ်ထရန့်ကဖလော်ရီဒါပြည်နယ်ပမ်ဘီချ်နေအိမ်မှာမနေ့ကပြောဆိုသွားခဲ့တာပါ Republican ဘက်ကသမ္မတဟောင်းဒေါ်နယ်ထရန့်နဲ့အပြိုင်သမ္မတလောင်းရွေးချယ်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ဟောင်း Nikki Haley ကတော့သူ့ရဲ့မဲဆွယ်စည်းရုံးမှုတွေကိုမကြခင်မှာရက်ဆိုင်လိုက်ဖို့ပြင်ဆင်နေတယ်လို့သူနဲ့နှီးဆက်တဲ့သတင်းရင်းမြစ်တို့ကပြောပါတယ်ဒေါ်နယ်ထရမ့်ကတော့ Republican Party ရင်းသမ္မတရောင်းရွေးပွဲမှာယူထားပြည်နယ်အပါအဝင်နေရာ14ခုမှာအနိုင်ရပြီးတော့ Nikki Haley ကတော့ Vermont ပြည်နယ်တစ်ခုထဲမှာပဲအနိုင်ရခဲ့တာပါ Democratic Party တွင်သမ္မတရောင်းပနာမရွေးပွဲတွေမှာတော့သမ္မတ Joe Biden က Virginia, Texas, Minnesota နဲ့ Colorado ပြည်နယ်တွေအပါအဝင်ပြည်နယ်15ပြည်နယ်မှာအနိုင်ရပြီးတော့ဒါပေမဲ့အမေရိကန်ပြည်ထောင်စုပိုင်ဆာမိုအာကျွန်းမှာတော့သမ္မတဘိုင်ဒန်ကရှုံးနေခဲ့ပါတယ်။နောက်ဆုံးကြံတဲ့ပြည်နယ်ရွေးကောက်ပွဲရလဒ်တွေကိုတော့ဒီနေ့ကြေညာဖို့ရှိနေပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ဒေါ်နယ်ထရန့်သာရွေးကောက်ပွဲအနိုင်ရမယ်ဆိုရင်တိုင်းပြည်ဖျို့ဖျဲဖြစ်ပြီးတော့သဘောထားကွဲလွဲချက်တွေနဲ့အစည်းပြေတယ်လို့ဖြစ်နိုင်လို့အမှောင်တွေကိုရောက်သွားနိုင်တယ်ဆိုပြီးတော့သတိပေးပြောဆိုနေပါတယ်ရှင်။